အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တွေကိုလူကုန်ကူးသူတွေခေါ်ဆောင်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအပူဒဏ်ကြောင့်ကုန်တင်နောက်ခံထဲမှာတည်ဆုံရသူအရေအတွက်ဟာအင်္ဂါနေ့မှာ50တယောက်အထိရှိသွားပြီဖြစ်ပါတယ်။တက်ဆက်ပြည်နယ်တောင်ပိုင်းဆန်အန်တိုနီယိုမြို့မှာအပူချိန် 39.4 စင်တီဂရိတ်အထိပူပြင်းတဲ့ရာသီဥတုကြောင့်ကုန်တင်နောက်ခံမှာ50ဆောင်ဦးတည်ဆုံနေတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကတင်းနယ်လာနေမှာတွေ့ရှိခဲ့ကြပါတယ်။အင်္ဂါနေ့မှာတော့တည်ဆုံသူအရေအတွက်ဟာ50တယောက်အထိတိုးလာခဲ့ပါတယ်။ဒီအဖြစ်အပျက်ဟာမကြသိမီကာလတွေအတွင်းမက္ကဆီကိုနယ်စပ်လူကုန်ကူးမှုကိစ္စတွေမှာအဆိုးအဝါဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေလိုက်ပါတဲ့လာတဲ့ကုန်တင်ရင်ကားမှာတောက်ရည်တင်ဆောင်လာတဲ့လက္ခဏာမတွေ့ရသလိုသုံးလို့ရတဲ့၄အေးဆက်တက်ဆင်ထားတာကိုလည်းမတွေ့ရဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။တည်ဆုံသူတွေထဲမှာမက္ကဆီကိုနိုင်ငံသား22ဦး၊ဂွန်ဒီမာလာ9ဦးနဲ့ဟွန်ဒူရပ်စ်က2ဦးပါဝင်ပါတယ်။ကြံ19ဦးနဲ့ပတ်သက်ပြီးဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာအတိအကျမသိရသေးဘူးလို့မက္ကဆီကိုအာဏာပိုင်တွေကပြောဆိုပါတယ်။ကလေးလေးဦးအပါအဝင်16ဦးကိုတော့ဆေးရုံတင်ကူတာထားရပါတယ်။တည်ဆုံသူတွေထဲမှာတော့ကလေးတွေမပါဝင်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အမိမြေလုံခြုံရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်နေကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကတော့ပြောဆိုထားပါခင်ဗျာ။